အခုချိန်ကစပြီးအင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်။ကိုဇော်ဝင်းလိုင်းကဆွေးနွေးတင်ဆက်မှာဖြစ်ပြီးမတ်စုမွန်ကအစီအစဉ်ထုတ်လုပ်သူဖြစ်တာဝန်ယူတင်ဆက်သွားမှာဖြစ်ပါရဲ့ရှင
်။အင်္ဂါပါခင်ဗျာ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကျေးဇူးပါတယ်။ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့လက်ရှိကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ဒုက္ခတွေရဲ့အရေးပဲဆိုရင်ဆိုလို့ရနိုင်တဲ့ဒီရွာပုံးရွာရှောင်းဒေသခံရွာသားတွေထွက်ပြေးနေရတဲ့ကိစ္စဖြစ်ပါတယ်။ဒေသခံတွေဟာထောင်ထဲချီပြီးတော့ဒီစစ်ဘေးဒဏ်တွေကကင်းလွတ်ရာတောရီတောင်တွေကိုထွက်ပြေးပုန်းဆောင်နေကြရတာဖြစ်ပြီးတော့အစာရေစာပြတ်လတ်တာနောက်ကျန်းမာရေးအခြေအနေဆိုရင်ရစရာရှိတဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရတယ်ဆိုတော့ဒီနေ့လည်းတော်တော်ရှင်နေနေတိုင်းလို့လို့အခုနောက်ပိုင်းမှာကြားနေရမှာဖြစ်ပါတယ်။ဆိုတော့ဒီကိစ္စကိုဒီဒုက္ခတွေကိုကယ်တင်ဖို့အတွက်ကချင်ပြည်နယ်အစိုးရကနေကိုယ်တည်းဆီလွတ်လိုက်တဲ့ဟာကလည်းအစောပိုင်းမှာတပ်မတော်ကနေပြီးတော့ခွင့်ပြုတာကြောင့်လူမျိုးကြီးကြောင့်ပြချင်တယ်ပေါ့လေခွင့်ပြုတာကြောင့်သူတို့တွားကယ်လို့မရခဲ့ဘူးပြန်လည်လာခဲ့ကြရတယ်ပေါ့နောက်ဒီပြည်ထောင်စုဝန်ကြီးကိုယ်တိုင်ဂျာဝင်စစ်စပ်ဆောင်ရွက်တဲ့အခါကျတော့မှဒါလူငယ်တွေနေရက်ကအဆင်ပြေတယ်နောက်ရွာသားတချို့ရွာနဲ့ချီတဲ့ရွာသားတချို့ပြန်ပြီးတော့ဒီတော်ရည်ရနေပြီးတော့ကဲထုတ်နိုင်ရတယ်ပေါ့နော်ဆိုတော့ဒါကြောင့်မလို့စဉ်းစားကြရရှိလာတာကတော့ဒါဟိုအစောပိုင်းကလေးကပြည်အောင်စုဝန်ကြီးကဝင်ပါရင်ပို့ပြီးတော့တင့်တော်မလားဒါမှမဟုတ်လို့ရှင်လေတက်မတော်ဒီတက်မတော်သဘောထားအတိုင်းပဲလုပ်နေတာလားပြည်နယ်အစိုးရဟာပြည်နယ်အစိုးရစကားကိုသူတို့အနေနဲ့နားထောင်မှုမလို့ဘူးပြည်နယ်အစိုးရလှုပ်ဆောင်ချက်တွေကိုသူတို့လိုက်နာဖို့မလို့ဘူးဆိုတဲ့သဘောပြတာလားဆိုတာကတော့ဒါမိကုန်ထုတ်เสียအငင်းခုံဖြစ်เสียကိစ္စတော့ရှိမှာပေါ့လေဆိုတော့ကျွန်တော်တို့ဒီကနေ့ဆင်းနေဖို့တဲ့အဓိကထားဖိတ်ခေါ်ထားတဲ့သူတွေကတော့ကချင်ပြည်နယ်ဖားကန့်ဒေသကိုကိုးစားပြုတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဥက္ကမောင်မြင့်ရှိပါတယ်နောက်ရန်ကုန်တိုင်းဒေသကြီးကအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်စုဇန္နာလာလာဆိုးနောက်ပြီးတော့ဒီပြီးခဲ့တဲ့ဒီလွတ်တော်ပထမတက်တန်းမှာအင်ဂျန်ရန်ဒေသကိုအခုဒီပဋိပက္ခတွေဖြစ်နေတဲ့အင်ဂျန်ရန်ဒေသပေါ့နော်အင်ဂျန်ရန်ဒေသကိုကိုးစားပြုခဲ့တဲ့ပြည်သူလွတ်တော်အမတ်ဟောင်းလည်းဖြစ်ဒီအမျိုးသမီးတွေအရေးကိစ္စနဲ့ပတ်သက်ပြီးတော့တက်ကြွစွာဥဆောင်လှုပ်ရှားနေတဲ့သူလည်းဖြစ်တဲ့ဒေါက်တာဘူးရှိပါတယ်နောက်ဒီဒုက္ခတွေပြင်းမိနေတာကိုကယ်ထုတ်နိုင်ရေးအတွက်ဒီမြစ်ကြီးနားမြို့မှာရှေ့တန်းကနေပြီးတော့လှုပ်ရှားနေတဲ့ကချင်းလူငယ်တုတပိတ်စခန်းဥဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုလွန်ဆောင်တို့လည်းရှိနေကြပါတယ်ဆိုတော့ကျွန်တော်ပထမဆုံးဥက္ကမောင်မြင့်ကိုဖိတ်ခေါ်ကြပါခင်ဗျာဥက္ကမောင်မြင့်လေလိုင်းပေါ်ရှိပါလား
ရှိပါရဲ
့ဥက္ကမောင်မြင့်ကျွန်တော်တို့ကလိုရင်းတူရှင်လေးအရင်ပြောပေးမလားနောက်ဆုံးအခြေအနေဥက္ကမောင်မြင့်သိရတဲ့အခြေအနေကမနေ့နဲ့ဒီနေ့မှာကျွန်တော်တို့လူတွေကိုသွားပြီးတော့ကယ်ထုတ်လာနိုင်ခဲ့တယ်အာဆိုတော့အခုဘလောက်ကဲပြီးသွားကဲတင်လိုက်နိုင်ပြီလေခမန်းကြီးဘလောက်ကြံနေသေးတယ်လို့သိပါလေခင်ဗျာ
။ဟောကျွန်တော်မနေ့ကသိရတဲ့အတိုင်းသာတော့ညဆက်နိုင်ကြည့်ကမ်းမိုင်ရောက်တဲ့ဦးကြီးကတော့125ကိုအဲ့ဒါတွေကိုအလုံးကိုသူတို့သက်ဆိုင်ရာညဆက်ရာရွာတွေကိုအလုံးပို့ဆောင်ပေးပါပြီ။လောက်ဆိုင်ရန်တခိုင်ရန်နောက်ရှိရင်နောက်ပြီးတော့မှဒီဥစ္စာပေါ့နတ်ဟိုင်တို့ပါတော့မိုးကောင်းတို့အလုံးတို့ပို့လိုက်ပါပြီ။အဲ့ဒါလေးတွေသူတို့အကုန်လုံးပို့ပြီးပါပြီကျွန်တော်တို့။ဒီနေ့ဆက်ဖြစ်တာကတော့ဒီအောင်လောက်ကနေမှာ138ယောက်ကဒီမောင်နှံဘူကဥစ္စာပေါ့ခရစ်ယာန်မစ်ရှင်ခရစ်ယာန်ကျောင်းမှာဒီနေ့ရောက်လာပါလေ၄နိုင်ကျော်လောက်ကအဲ့ဒါကြီးလေကျွန်တော်တို့ကြောက်ကြည့်ရှုပြီးပါပြီအားလုံးကျွန်တော်တို့ရောက်ကြောက်ရှုပြီးပါပြီ
ဟုတ်ကဲ့အဲ့ဒီအောင်လောက်ကိစ္စကိုကျွန်တော်ပြောချင်လို့ပါအခုဦးခမောင်မြင့်ဟိုရင်းညွှန်းပြောတဲ့အောင်လောက်ဆိုတာဒီတနိုင်းမျိုးနယ်ကအောင်လောက်ကျေးရွာကိုဆိုလိုတာထင်ပါတယ်ကျွန်တော်တို့အစောပိုင်းမှာသိနေရတာကအောင်လောက်ကရွာလုံးကျွတ်ပြောင်းနေတယ်လူတစ်ဆောင်လောက်ရှိတယ်ဆိုပြီးကျွန်တော်သတင်းကြနေရတာဆိုတော့တစ်ဆောင်ဆိုတာမဟုတ်ဘူးလားဒါမှမဟုတ်လေသူတို့ကအဲ့ဒီတထောင်တည်းကနေကွဲထွက်လာတဲ့အုပ်စုလားအခုဦးခမောင်မြင့်တို့ဖျားเจ้าမှာတွေ့ကြရတဲ့ဒူတရားကျော်ဟာ
အဲကျွန်တော်တို့မေးကြည့်ပါရဲ့ဘာကြောင့်မို့လို့ပထမတော့တို့အလုံးစုတူတူပဲတဲ့ဘာကြောင့်လဲဆိုတော့အဲ့ဒီမှာတို့ကွဲသွားရခြင်းကြောင့်ရတချို့အသက်ကြီးတဲ့လူလမ်းလျှောက်နေတဲ့ဟာတို့ကလေးတို့နှုတ်ကလေးမွေးတာတွေရှိတဲ့ဟာတွေကြတော့တို့ကကြင်ကြီးခဲ့ပါတယ်တဲ့လက်ဖက်လည်း80-80လောက်ပြန်ရောက်ပါဦးမယ်တဲ့အဲ့လောင်နှက်တဲ့ကို
အော်ဟုတ်ကဲ့ကျေးဇူးပါဟုတ်ပြီအဲ့ဆိုရင်တော့ဒီဟာကတော့နည်းနည်းဟိုနည်းနည်းတော့ရုပ်လုံးပေါ်လာပြီပေါ့နော်အခုကျွန်တော်ဒေါ်စူဇနာလလဆိုးကိုလေလိုက်မဖိတ်ခေါ်ကြပါနဲ့ခင်ဗျာ
ဟုတ်ကဲ့
ဒေါ်စူဇနာလလဆိုးကအခုလက်ရှိမှာလွတ်တော်မှာလက်ဖြစ်တယ်နောက်ဒီအမျိုးသမီးနဲ့ကလေးငယ်အများဆိုင်ရာကော်မတီမှာလည်းပါဝင်နေဆိုတော့ဒီအခုပြေးကြတဲ့သူတွေအများစုဟာလည်းကျွန်တော်တို့သိရတော့ဆိုရင်အမျိုးသမီးနဲ့ကလေးငယ်တွေများတယ်ပေါ့နော်ဟိုတက်ကြီးရွယ်ဦးတွေလည်းပါတာပေါ့အမျိုးသမီးဆိုတဲ့အထက်မှာဆိုတော့ဟိုဒီဟာတွေဖြစ်နေရတာဟာအခုလွတ်တော်အခုဒီဟာဖြစ်တာဆိုဒီတည့်ရက်နေ့ထဲမှာဖြစ်တာမဟုတ်ဘူးလေဟိုတိုက်ပွဲတွေဆက်ဖြစ်တာဆိုဧပြီဒီပြင်းပြထန်ထန်ပြန်ဖြစ်လာတာ AD လာစန်းလောက်ကဆက်ဖြစ်တာဆိုတော့ဟို ခုထွက်ပြေးနေတာလွတ်တော်မှာကအခုတားတဲ့ဆံနဲ့လွတ်တော်ပိတ်ထားတဲ့အချိန်ဖြစ်နေတော့ဆံမတို့အနေနဲ့မလုပ်ပေးနိုင်ဘူးလေလွတ်တော်ရဲ့အခန့်ခန္ဓာကဒီလိုကိစ္စတွေမှာဘယ်လောက်အထိဝင်ပြီးတော့ပါဝင်ဆောင်ရွက်ခွင့်ရှိမလဲ
အဲဆံမတို့ကအခုဟိုအရင်ကပေါ့နော်ဒီကော်မတီအနေနဲ့တချင်တီနဲ့တက်ကိုဆင်းပြီးတော့အမျိုးသမီးနဲ့ကလေးသူငယ်ရဲ့အခြေအနေတွေကိုလေ့လာဖို့ဆိုတော့အစီအစဉ်တော့ရှိပါတယ်ဒါလည်းဆိုဆံမတို့ဒီကော်မတီရဲ့ outreach program ပေါ့နော်ပြီးခဲ့တဲ့နှစ်တုန်းကဆိုလို့ရှိရင်ကျမတို့ PNP နဲ့တက်ကိုဆင်းခဲ့တယ်။လေဆက်ကြည့်ကျမတို့ရောက်ခဲ့တယ်။အဲ့ဒီလေဆက်မှာရှိတဲ့ဟိုဒါပေါ့နော်မြောက်ဒီမှာရှိရဲ့ shelter တွေဒါကြီးကျမတို့ရောက်ခဲ့ပြီးတော့မှအဲ့ရအခြေအနေတွေကျမတို့ဒါပြည်သူတွေနဲ့လည်းတွေ့ခဲ့တယ်။နောက်တော့ main key တဲ့ဟိုပြည်သူတွေနဲ့ပေါ့နော်အမျိုးမျိုးရောကလေးတွေရောကျမတို့တွေ့ပြီးတော့ကျမတို့အဲ့ဒါကိုနော်ဒီခီးသွားတဲ့အခြေအနေခံစားရတာကိုကျမတို့အာလွတ်တော်ဥပဒေကိုပြင်ပြပြီးဖြစ်ပါတယ်အဲတော့ကျမတို့ကဒီဟိုဒီနှစ်ထဲမှာပေါ့နော်ကျမတို့ကချင်းပြည်နယ်ကိုကျမတို့အာ outreach တောင်းဖို့ဆိုတော့ကျမတို့စီစဉ်ထားတာတော့ရှိပါတယ်ဒါပေမဲ့အဲ့ဥစ္စာကတော့ဒီနှစ်ထဲမှာဆိုတော့ကျမတို့ရဲ့ဟို timeline ရပါတော့ဒီလိုရပြီးပြီးမှပွားမယ်လို့ကျမတို့စီစဉ်တာဒီအဲဧပြီလမှာအဲ့လိုတိုက်ကြွေးတွေပါကြီးဖြစ်လာရည်ဆိုတာလေကျမတို့အာကြားပါတယ်သိပါတယ်အဲခုနကအင်တာဗျူးဖြစ်ခဲ့ဥပမာမြင်းနဲ့လေကျမအနေနဲ့အဆက်အသွယ်ရှိပါတယ်တစ်ခါလေတော့ကိုပြေရောရနေပြီကျမကိုတော့ဒီဖုန်းနေပါကြီးဆက်တယ်ကျမလည်းတင့်တော်တဲ့အကြံဉာဏ်လေးလမ်းပြီးတော့ပေးတယ်ဒါပြနေတော့ထိတ်ဆက်တော့ဆောင်ရတာကြီးလေလုပ်တယ်တစ်ခါလေညဖက်ပေါ့နော်ဒီကနေ့ဆက်နေနိုင်လေကျမတို့ကအများကြီးဖုန်းအဆက်တွေရှိပါတယ်ဒါတော့ကျမတို့ဒါလွတ်တော်ဖိတ်နေတဲ့အတွက်ကြောင့်ကျမကတော့ဒါရန်ကုန်မှာရှိနေတဲ့အတွက်ကြောင့်သူ့ကိုအရေးကနေပဲကျမအဲ့လိုမျိုးလှမ်းပြီးတော့အခုနေတည်နိုင်ပါတယ်ဆိုတော့ကျမတို့ဒီလိုမျိုးအဖြစ်နေတဲ့အခြေအနေတွေပေါ်မှာဒီမျိုးသမီးတွေတော့နောက်တော့ခလေးခံစားရရှိမှုပေါ်မှာဆက်ကြည့်ချက်များဟိုစိတ်မကောင်းဖြစ်ရပါတယ်အဲ့ဒီအတွက်ကိုလည်းကျမတို့ကအော်ဆက်လက်ကူညီတို့ပေါ့နော်အာကူညီရရှိဖို့အတွက်ကျမတို့ဆက်လက်ကြိုးစားဆောင်ရွက်သွားမှာပ
ါဟုတ်ကဲ့ဆရာမဟိုတခုရှိတာကဟိုဆရာမတို့ဒီခီးစဉ်စီစဉ်ထားတာကဟိုဆရာမတို့အနေနဲ့ကြိုတင်စီစဉ်ထားရလဲရှိတယ်ဒါပေမဲ့လည်းမိုးရသည်ရှိနေတဲ့အတွက်မိုးရသည်ပြီးတော့မှသွားဖို့ဆိုတော့အခုလက်တလောဖြစ်နေတဲ့အနေအထားကသဘောအချင်းလိုမျိုးဖြစ်လာတော့ဒီတေးရှင်ဖြစ်နေတော့ဆရာမတို့အနေနဲ့ဒါကိုပို့ပြီးတော့လင်းလင်းမြန်မြန်လုပ်ဖို့မတို့လုတ်ဖို့အချင်းချင်းမရှိဘူးလားဟိုဒီမိုးရာသီဆိုတော့အတိုင်းပဲဆရာမတို့သွားဝဲသွားမဲ့လူတွေတောင်ခက်ခဲဟိုတော်ရဲမှာဒုက္ခရောက်နေတဲ့သူတွေကပို့ပြီးတော့အခက်ကြုံရမယ်သူတို့ကပို့ပြီးတော့ဟိုအန္တရာယ်ကြီးမားတဲ့ပြဿနာတွေသာဝနေကြီးတမကြီးအကုန်လုံးသူတို့ကပို့ပြီးတော့အခက်ခဲနဲ့ရင်ဆိုင်ရမှာပေါ့အဲ့တော့ဆရာမတို့လွတ်တော်ဘက်ကဒီကိစ္စကိုအားချင်းဆောင်ရွက်ဖို့လွတ်တော်ကိုယ်စားလှယ်အဖွဲ့သွားတာမဟုတ်ရင်တောင်မှအစိုးရအနေနဲ့အများဆုံးဒီကိစ္စကိုပြေလည်အောင်လူတိုင်းဆန္ဒမှုအနေနဲ့လှုပ်ဆောင်ပေးဖို့အစိုးရတိုက်တွန်းတာဖိအားပေးတာမျိုးလို့မရနိုင်ဘူးလားခင်ဗျာ
အဲအစိုးရကိုရောကျမတို့အမြဲတမ်းဆက်သွယ်ပြီးတော့ဆောင်ရွက်နေပါတယ်တခုဆိုလို့ရှိရင်ကျမတို့အမြဲတမ်းဟို communication channel လည်းရှိပါတယ်ဆိုတော့တို့လုပ်နေတဲ့ဟာလေးရောခုနဆရာတို့ပြောရတဲ့အထက်မှလည်းပါတယ်လေဝင်ကြီးကိုယ်တိုင်ဆင်းတော့သွားပြီးတော့လုပ်နေတာလည်းရှိရဲ့အဲ့တော့ဒီလိုမျိုးဥစားပေါ့နော်နေနေနေနေသွားဖို့ဘာညာဆိုတာလည်းသာကျမတို့ကလွတ်တော်ကော်မတီအနေထားနဲ့ဆိုလွတ်တော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်တို့ပေါ့နော်စီမံဆောင်ရွက်ချက်တို့အဲ့အရာတော့လိုပါလေကျမတို့စူးစမ်းပွားမှာပါမတော်ဘူးလို့တော့မဟုတ်မလုပ်ဘူးလို့တော့မဟုတ်လေကျမတို့စူးစမ်းပွားအစီအစဉ်ရှိတယ်ဆိုတာကိုပြောပြတာဒါဟိုဥစ္စာပေါ့နော်လုပ်တင်နေဆိုတာလေကျမတို့လက်ခံပါလေ
ဟုတ်ကဲ့ဆရာမကျေးဇူးပါဟုတ်ကဲ့အဲ့တော့ကျွန်တော်အခုလေလိုင်းပေါ်ကိုဒီကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီဒုက္ခသည်တွေလူမျိုးရေးအတွက်လူငယ်တွေကိုကောင်းဆောင်ပြီးတော့တပိတ်စကံဖွင့်ပြီးလှူရှားခဲ့တဲ့အဖွဲ့တွေကဥဆောင်သူတူဖြစ်တဲ့ကျွန်တော်လွန်ဆောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာလေလိုင်းပေါ်မှာလွန်ဆောင်ရှိပါလား
ဟုတ်ကဲ့ဟုတ်ကဲ့
လွန်ဆောင်ရေဒီကိစ္စဟာရှင်းရှင်းပြောရမယ်ဆိုရင်တော့ဟိုလွန်ဆောင်တို့လိုလူငယ်တွေလွန်ဆောင်အပါဝင်လွန်ဆောင်တို့လိုလူငယ်တွေကမြစ်ကြီးနားမြို့မှာဖြစ်ဖြစ်စီစီနဲ့တက်တိုက်တွန်းတွန်းတပိတ်စကံနဲ့ဖွင့်ပြီးတော့ဒီအစိုးရရုံးရှိတဲ့နေရာမှာလှုပ်ဆောင်ခဲ့ကြလို့ဒီဟာအချိန်မြင့်လာပြီးတော့အခုလိုမျိုးကဲထုတ်တဲ့အဆင့်ကိုရောက်လာတယ်လို့ပြောရင်လည်းမမှားဘူးပေါ့နော်ဆိုတော့လွန်ဆောင်တို့ဘက်ကအခုအနေအထားကဟို ဟိုတွားပြီးတော့ကုကုညီတဲ့အထက်မှာလဲလုံဆောင်တို့နဲ့ဆောင်တို့ဖွဲ့ရလူတွေပါမှာပဲဆိုတော့အခုဘလို့တိထားသလဲအခုအစိုးရကဟိုပြည်တော်စုဝန်ကြီးကရှေ့လျှောက်ဒီကြံနေတဲ့လူတွေကိုကယ်တင်ဖို့ကိစ္စမှာဘာတွေလှုပ်ဆောင်မယ်ဆိုတာမျိုးဆွေးနွေးညီနိုင်တာတွေရှိသလဲတချင်းပြင်းတဲ့အစိုးရကပဲဖြစ်ဖြစ်ပေါ့နော်
ဟုတ်ကဲ့ဗမာအစိုးရနဲ့ပြင်ကျွန်တော်ဒီတချင်းပြည်နယ်နေရာဒေသအနှံ့ပြားမှာမြန်မာတပ်မတော်ကနေပြင်ထန်တဲ့ထိုးစစ်ဆင်မှုတွေလုပ်ဆောင်လာတဲ့အကြောင်းကိုကျွန်တော်ဒီတချင်းပြည်နယ်ရဲ့ဒီတောတောင်ဒေသတွေမှာသူတင်ကျွန်တော်ဒီဥက္ကဋ္ဌဆိုင်ဝိုင်းဒေသနဲ့ဒီဖက်ကတ်ပေါ့နော်ဥက္ကဋ္ဌဆိုင်ဝိုင်းဖက်ကတ်မြို့နယ်ပြင်ကျွန်တော်ဒီစံပြဘုံပြည်ချောင်းရံဒီဘက်ကဝိုက်ပေါ့နော်ပြင်ကျွန်တော်ဒီဘက်ကအဲချက်ပြည်မြို့နယ်ဒီဘက်မှာလည်းကျွန်တော်ကဒီစစ်စင်ရေးတွေလူရှင်းနေရေးဆိုတဲ့ကောင်းစီရောက်ကနေလောက်တော့ဒီမြန်မာတပ်မတော်ရဲ့မြန်မာတပ်မတော်နဲ့မြန်မာနိုင်ငံအစိုးရရဲ့ policy လို့ကျွန်တော်တို့ခံမှန်းလို့ရပါတယ်ဒီတပ်မတော်ဘက်ကနေတော့ကျွန်တော်တို့အနေနဲ့ရှင်းနေရေးနဲ့ဒီစစ်စင်ရေးကိုလောက်လာတဲ့အချိန်မှာသူတို့အကြောင်းကျေးရော်တွေဒီလူတွေဖက်တီးတင်းဆောင်တာမျိုးမရှိရဘူးဆိုပြီးမှသူတို့ရဲ့ဒီဒီ fine ပေါ့နော်အဲ့လိုမျိုးမဖြစ်စေချင်တဲ့အကြောင်းသူတို့ကကျေးရော်ကလူတွေတိုက်ပွဲဖြစ်လာတဲ့အချိန်မှာသူတို့တွေစစ်စင်ရေးတွေလုပ်ပြီးစစ်ကြောင်းတွေနဲ့ဖြစ်လာတဲ့အချိန်မှာကျေးရွာကလူတွေဖက်ပြေးလာတဲ့အချိန်မှာသူတို့ကဖက်ပြေးဒီဆောင်တင်းပိုင်ခွင့်တွေမရှိပါဘူး။ဒါပေမဲ့ကျွန်တော်တို့စစ်သားတွေကနေကျွန်တော်တို့ဒီလိုကိုဖိတ်တင်တာတွေရွာကနေမဖက်ခိုင်းတာတွေကျွန်တော်တို့လုပ်ပါတယ်။ပြီးကျွန်တော်တို့အဲ့ဒါကတော့ကျွန်တော်တို့နေရာဒေသအနှံ့အပြားမှာဖြစ်နေပါတယ်။ဆိုတော့အဲ့ဒီအိက္ခါကိုကျွန်တော်တို့ဝိုင်းဝန်းရှင်းဖို့ဆိုတော့ကျွန်တော်တို့ကအစိုးရကိုကျွန်တော်တို့အဲ့တော့ဆွေးရှိချိုးချိုးကြီးကောင်းကျွန်တော်တို့ကဒီစာပြင်ပါတယ်တင်ပြတယ်လို့တော်လဲဒီလိုတရားထုတ်ပြန်မှုတွေကျွန်တော်တို့ကမရှိပါတဲ့အကြောင်းမို့ဒီကိစ္စပေါ်မှာကျွန်တော်တို့ဒီတချင်းလူတွေထုတ်ပြန်ကြနေအပံတစ်ခုတော့ကျွန်တော်ထုတ်ရတော့မယ်ဆိုတဲ့အကြောင်းကိုဒီဟာကိုကျွန်တော်တို့ကြံပြီးမှလူထုစံတာချိတ်ကွဲကျွန်တော်တို့တုံးစင်နဲ့အေဒီက300နဲ့မှလူအင်အားလူထုအင်အားကျွန်တော်8000အထက်ကျွန်တော်ဒီစင်နာမြို့ပေါ်မှာကျွန်တော်ဒီအင်းဒီလူတွေကိုအမြဲဆုံးကြင်တဲ့ပို့တဲ့ကျွန်တော်လူထုငါးနဲ့ကျွန်တော်ဆန္ဒထုတ်ပုံမှုတွေလုပ်ပါတယ်ပြီးတော့နောက်ပိုင်းမှာကျွန်တော်အစိုးရကလည်းဘာမှတုံ့ပြန်မှုမရှိခဲ့တဲ့ကြောင့်မို့ကျွန်တော်လူငယ်အင်းအားနဲ့လူငယ်ထုတ်ရဲ့ညနေပိုင်းကနေ၄နာရီကနေကျွန်တော်တိကျခန်းကိုစတင်ပြီးမှကျွန်တော်လူငယ်အင်းအားနေရာကျော်နဲ့ကျွန်တော်စတင်ပါတယ်ဆိုတော့အဲ့ဒီကနေရိုးရိုးရဲ့ကျွန်တော်ဒီချင်းဆောင်မှုတွေကျွန်တော်ခံရတဲ့အကြောင်းကိုကျွန်တော်ဒီကျန်ပြီးမှမနောကိုင်းကိုကျွန်တော်ကျန်ပြီးမှတိကျခန်းကိုကျန်ပြီးမှဟုတ်ကဲ့ပါတယ်ဆိုတော့ဒီကံကိုကျွန်တော်မနောကိုင်းကနေပြန်ပြီးမှဆုံးရနေကျွန်တော်ပြန်ချက်တင်ပါတယ်ဆိုတော့အဲ့ဒီမှာကျွန်တော်လူငယ်တင်အားလို့တစ်ထောင်ကျော်နဲ့ကျွန်တော်ဒီအစိုးရရင်းသိမ်းမှာစံပြဘူးလမ်းမရှိပေါ်မှာကျွန်တော်ပြန်လိုက်တော့ဒီအစိုးရကနေကျွန်တော်ဒါကိုတာဝန်ယူတာဝန်ခံမှုအကြည့်ဝနဲ့လုပ်ရမယ်လို့ကျွန်တော်ပြောလာတော့ကချင်ပြည်နယ်အစိုးရဖွဲ့ကကျွန်တော်တို့ကချင်ပြည်နယ်ထုတ်ပြီးတော့တွေးဆဖို့တဲ့ကျွန်တော်တို့တောင်းဆိုရပါတယ်ဒီကျွန်တော်တို့ဒီကချင်ပြည်နယ်မှာရှိတဲ့အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ရုံးကိုကျွန်တော်တို့ဖုန်းဆက်ပြီးမှကျွန်တော်တို့တွားပြရပါတယ်တကယ်ဆိုတော့တို့ကျွန်တော်တို့ဒီလိုမျိုးကုညီရမယ်ဆိုတာတို့စီကလည်းကျွန်တော်တို့အကူအညီလာပြီးမှလုပ်နေအောင်ဖြစ်နေကျွန်တော်တို့ကိုယ်တိုင်ကြာပြီးမှတို့ကိုဖုန်းဆက်ပြီးမှတို့စီကကျွန်တော်တို့ဒီနေ့သူ့တွေကလည်းဆက်ရှိကြည့်ကြမှာကျွန်တော်လာပြီးမှအကူအညီဆောင်ရပါတယ်ဆိုတော့ဒီပုံမှာရှိနေရှင်ဒီချင်းဒီနယ်ဆိုရခွဲ့လည်းကျွန်တော်တို့အပေါ်မှာတုံ့ပြန်မှုတော့တစုံတရာရှိတယ်လို့ဆိုတော့ညာလေဒါတုံ့ပြန်မှုဟာကျွန်တော်တို့အပေါ်မှာလင်းချောင်းမှုမရှိဘူးလို့ကျွန်တော်တို့သိနေရပါတယ်ဆိုတော့ကျွန်တော်တို့ဒီပုံမှာကျွန်တော်တို့သိတယ်ဒါကျွန်တော်တို့မကချင်ဒီနယ်ဆိုရခွဲ့ကနေခိုင်မာပြချတဲ့ဒီအချင်းဒီနယ်ရဲ့စစ်သေးတင်ဒီလိုမျိုးစစ်သေးတင်ဆောင်ခိုင်းတဲ့တင်းရဲ့ဒီလိုတွေကိုအမြန်ဆုံးကြေပြင်တဲ့ဖို့လေလူသားချင်းစာနာထောက်ထားမှုပြီးတော့ရရှိစေရန်နဲ့ကျွန်တော်တို့ဒီဒီတင်းနေတဲ့ဒီလိုတွေကိုပြင်ပြတဲ့အချိန်မှာဒီသတ်ပါပြီးအစိုးရသတ်မတော်ပဲမဟုတ်ခင်နဲ့သတ်ပါပြီးဆိုတော့အရက်ကဆွေးရှိကျွန်တော်လူငယ်အမျိုးသမီးအဖွဲ့ကိုပေါင်းပြီးမှကျွန်တော်ပြင်ပြတဲ့ဒီဒီဒီလိုငန်းဒီလိုဖြစ်နေတဲ့ကျွန်တော်တို့ဒါသဘောတူညီမှုတစ်ခုကိုထုတ်ပြန်ပေးဖို့အတွက်လုပ်တယ်ဒါမှမဟုတ်အစိုးရကအစီအံခံစာပြေကျွန်တော်တို့သဘောထားထုတ်ပြန်မှုဆိုပြီးမှဖတ်လာတယ်ဒါကြောင့်ကျွန်တော်လူငယ်တွေကဒီအစိုးရရဲ့အစီအံခံစာကိုလေ့ကျင့်တာမဟုတ်ဘူးဆိုမှကျွန်တော်တို့မလက်ခံခဲ့ပါဘူးဒါကိုပြင်ပြပေးလို့ဒီပြည်ကြောင်းလေးပြဖို့အတွက်ကျွန်တော်တို့တောင်းဆိုနေတယ်အခုချိန်ကျွန်တော်တို့ဒီလိုမျိုးသဘောထားထုတ်ပြန်ခြင်းနဲ့ကျွန်တော်တို့မရှိဘူးပြီးရင်ဒီချင်းဒီနယ်အစိုးရဖွဲ့ကတော့ဒီအင်းရဲ့ဒီလိုလိုင်းတောင်းကူဒီမောင်ဝဲဒေတာကိုတွားတည်ဖို့
ဒီကိုတော့ကျွန်တော်ဒီရက်ကွက်ရှိပါတာရဲ့ကောင်းဆောင်မှုတွေကိုဒီကောင်းဆောင်ရဲ့ကမ္ဘာတော်ဘက်ကနေပြန်ဟန်ပါတယ်လွန်ဆောင်ရဲ့အဲ့တော့လွန်ဆောင်ရဲ့ဒီလိုအဲ့တော့ကချင်ပြည်နယ်အစိုးရအနေနဲ့ပေါ့ဆိုတော့လွန်ဆောင်တို့ဖြစ်ရှင်တဲ့သဘောကဒီဒုက္ခတွေဒုက္ခရောက်နေတဲ့အခြေအနေဒီဟိုဒေသခံပြည်သူတွေရက်ဖက်အဖွဲ့အစည်းတွေလွန်ဆောင်တို့လူငယ်တွေရဲ့ဖြစ်ရှင်တဲ့ဆန္ဒတွေကိုကချင်ပြည်နယ်အစိုးရဘက်ကဟိုလက်ခံလိုက်ရောလို့ပြင်မယ်လေသူအနေနဲ့မတိုးနိုင်မှုဖြစ်နေတဲ့သဘောမျိုးဖြစ်နေသလားဆိုလိုချင်တာကကချင်ပြည်နယ်အစိုးရကော်မတီဖွဲ့ပြီးဆီလွတ်လိုက်တဲ့အဖွဲ့ဟာတမတော်က ပြန်ဟိုလက်မခံလို့နောက်ကြောင့်ပြန်လည်လာတဲ့ဟိုဟာဖြစ်ရှင်တဲ့အစောပိုင်းလေးမှာဖြစ်ခဲ့တယ်အဒီယာလေးနဲ့ဖြစ်နေတဲ့တစ်ချိန်တည်းမှာပေါ့နော်ဒါပေမဲ့ပြည်တော်စုဝင်ကြီးဂျားဝင်ဆောင်ရွက်တော်မှသာသူတို့သွားပြီးတော့ကုညီနိုင်တယ်စစ်တပ်ကလည်းသူတို့အကြောင်းပြတာဒါလုံခြုံရေးအခြေအနေရပေါ့ဆိုလိုချင်တာကတော့ဒီချင်းချင်းနဲ့အစိုးရရဲ့ဩဇာအာဏာဟာဒီအဲ့ဒီမှာဖြစ်နေတဲ့တိုက်ပွဲတွေဂျားထဲမှာရှိနေတဲ့တမတော်ခေါင်းဆောင်ဟိုဟာဦးစည်းပဲရှိအရာရှိပဲဖြစ်ဖြစ်အဲ့ဒီကလူတွေကိုသူမကြောမလွန်ဆန်နိုင်မှုဖြစ်နေသလားဆိုလိုချင်တာကအခုကျွန်တော်သိချင်တာက80ဒီဖြစ်စဉ်တွေကတော့ကျွန်တော်တို့သိခဲ့ကြတာပေါ့နော်တော်လျှောက်ကျွန်တော်လည်းဟိုပြည်သက်တွေလည်းသိမှာပါကျွန်တော်လည်းတော်လျှောက်တင်ပြခဲ့တယ်ဆိုတော့အဲ့တော့80ဘယ်လိုမျိုးလုပ်မယ်ဆိုတာကိုပြည်တော်စုဝန်ကြီးကိုယ်တိုင်ကဘယ်လိုဘာလို့ပြောတယ်လဲဒီဒေါက်တာဝင်းမြတ်အေးကအ
ဟုတ်ကဲ့ဒီကောင်စုဝင်ကြီးလည်းကျွန်တော်တို့အလို့တဘောနဲ့ကျွန်တော်ပြပါတယ်ဒီတဲတဲ့ဒီဒီချိန်မှာ90ပါပေါ်တယ်မှာကျွန်တော်ကဒီငါးလက်နဲ့ညနေည9:00အချိန်မှာကျွန်တော်တို့တော်ပြပါတယ်ဆိုတော့အဲအဲ့မှာကျွန်တော်ရှင်းနေတဲ့အချိန်မှာတော့ကျွန်တော်တို့ရဲ့ဒီတစ်ပြက်ချက်တဲ့အခြေအနေတွေကိုကျွန်တော်ကတကယ်ဒီတစ်ပြက်ချက်ဆောင်ရတဲ့ PPD ရဲ့အဆန်တွေကိုကျွန်တော်တင်ပြလာတဲ့အချိန်မှာဒီကတော့ကျွန်တော်သားကိုဆောင်ရွက်ဖို့အတွက်ဒီကြောက်ခဲ့ပါတယ်ဒါမှမဟုတ်ကျွန်တော်တို့ဒီကိစ္စဒီကျေစုံတဲ့လုပ်ငန်းတွေအပေါ်မှာဘယ်လိုမျိုးကျွန်တော်တို့ mechanism နဲ့တတ်တာဒီဘယ်လိုမျိုးပြောင်းပါဝင်ပြီးမှကျွန်တော်တို့ကျေစုံတဲ့ကိစ္စတွေကိုဒီရေရှင်လုပ်ငန်းရှင်တို့အနေနဲ့ဒါမှဒါရှင်းလင်းမှုတွေကျွန်တော်မရှိပါဘူးဆိုတော့ကျွန်တော်ရှင်းရှင်းကျွန်တော်တို့ဒီကျွန်တော်တို့အမြန်ဆုံးကြည့်ကြရမယ့်ဒီနိုင်ငံခုမောင်းဝိုင်းတွေကိုအဓိက focus ထားပြီးမှကျွန်တော်တို့ပြောခဲ့ပါတယ်ဒါကြောင့်မို့ကျွန်တော်တို့ပြောဆိုနေတာတောင်းဆိုနေတာကတော့ကျွန်တော်တို့ဒီမောင်းဝိုင်းတွေရဲ့ကျေးဇူးရလုံးမှာပဲမဟုတ်ဘူးနဲ့အချင်းချင်းနဲ့လေရဒေတာအနောက်ကျမ်းမှာဒီသိက္ခာကျောင်းဆောင်ရတဲ့ပြည်သူတွေကိုအမြန်ဆုံးအရေးယူဆောင်ရွက်ပေးဖို့တဲ့အမြန်ဆုံးကြေညာပေးဖို့တဲ့အမြန်ဆုံးဒီကစားဆောင်တာထောက်ထားမှုအပြည့်အဝအမြန်ဆုံးပေးဖို့တဲ့ကျွန်တော်တို့ပြောဆိုနေတာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုတော့မိုးရတရားလည်းအခုဆိုစနေပြီလို့ပဲပြောရမလို့ဖြစ်နေပြီဆိုတော့အမြန်ဒီရက်ပိုင်းတို့မှာများများကဲတင်နိုင်မှာပဲဖြစ်နိုင်တဲ့သဘောဖြစ်နေတာပေါ့နော်အခုကျွန်တော်လေးလိုက်မှာကိုဒေါက်တာဘူကိုဖိတ်ခေါ်ကြပါလားခင်ဗျာဒေါက်တာဘူရှိပါလားခင်ဗျာ
โอเค
โอเคดรบุยสรเอาดิปัตนาก็อะคูโหตะพี้ๆเนี่ยโหอซอบายก็တော့โหณเพ่โหเคไอเนี่ยตัดมาจ้ามาเปลี่ยนแล้วจูจ้าๆปิดจ่ายาก็นี่ภิแล้วอะคูตะพี้ๆจี้ล่ะတော့เลเลเนี่ยบ้งเจ็ดไอ้ชินนี่บาเลยขึ้นลาภิแล้วอะคูทุกข์เสียดิท่องเนี่ยต้องเนี่ยฉีดีโหอุ่นซอกก็ทั่วไปไอ้ชินนี่ดิขึ้นลาหาบดุมาตาวนชื่อติเลยอะมายุก็တော့ดาตีจ่าได้ตามเนี่ยဒီလည်းနဲ့အင်အားကြီးဆုံးလက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့မြန်မာတပ်မတော်မှာတာဝန်ရှိတယ်လို့လည်းညွှန်ထိုးကြတာကမှန်တယ်ဒါပေမဲ့လည်းကင်ဘက်ကလည်းကင်ဘက်ကလည်းမြန်မာတပ်မတော်ဘက်ကလူတွေလည်းညွှန်ထိုးကြတာတွေလည်းရှိတာပဲကျွန်တော်တို့ဒီ VOA ရဲ့ Facebook မှာဆိုရင်လည်းအပြန်အလှန်ပြောနေကြတာတွေရှိတာပဲတပေါ်တပ်မတော်မှာတာဝန်ရှိတယ်ကင်ဘက်မှာတာဝန်ရှိတယ်အပြန်အလှန်ပေါ့နော်အဲ့ဒါကြီးချင်းအပြင်ဟိုသူ့ဘက်ကိုပဲလည်းညွှန်ထိုးနေကြတာတွေရှိတော့ဒီဟာကိုအခြေခံဟိုအပေါ်ချုပ်ပြီးတုံ့တက်ကြည့်မယ်ဆိုလို့ရှိရင်ဘယ်သူဟာတာဝန်အရှိဆုံးဖြစ်မလဲဒီကိစ္စမှာ
ဟုတ်ကဲ့ဒီအကြောင်းရှိမှာတော့ဒီနိုင်ငံမှာဆိုလို့ရှိရင်အစိုးရအမြင့်ဆုံးဖြစ်တဲ့အတွက်အစိုးရမှာတာဝန်ရှိပါတယ်။တမတော်ကလည်းပဲခုတော်လည်းပြောတော့ပါတယ်။ဒါကိုရင်ဦးစီးချုပ်ကသူတမရရဲ့နိုင်ငံမှုအောက်မှာဥပဒေအတိုင်းပဲလုပ်ပါတယ်လို့ပြောတယ်။ဒီအခုစစ်ပွဲတွေကလည်းသွတ်တော်မှာခတ်ပြီးတဲ့ budget ကနေအဲချစ်လာတဲ့ဟိုပါတော့အနောက်ဆန်တွေအပေါ်မှာပြည်သူလူထုတွေထွက်ပြေးရတာဖြစ်တယ်။တစ်ဖက်ကလက်နက်ကိုင်တွေမှာလည်းတာဝန်ရှိပါတယ်။တိုင်းသားရဲ့လက်နက်ကိုင်တွေမှာလည်းတာဝန်ရှိပါတယ်။လက်ကုပ်စွာနှစ်ဖက်တီးမှနေတာဖြစ်ပါတယ်။ဒါတော့မို့ဒီဘုံကြီးအမြောက်ဆန်တွေတောက်ပြီးဒီလူတွေထွက်ပြေးလာတဲ့အတွက်ဒီဟာရဆွေးရှင်အစိုးရကနေဒီလူတော်ကနေဗတ်ချက်ချပေးလိုက်တဲ့အပေါ်ကနေဖြစ်လာတဲ့တိုက်ပွဲတွေဖြစ်တယ်ပေါ့နော်။အဲဒီတော့အစိုးရလူတော်နောက်မှဒီတပ်မတော်လက်နက်ကိုင်တိုင်းသားလက်နက်ကိုင်အားလုံးမှတာဝန်ရှိတယ်လို့ကျွန်တော်မြင်ပါတယ်ဖြစ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကျွန်တော်ဒီလမ်းပေါ်မှာရှိနေတဲ့ကျွန်တော်တို့ဒီကိုငင်းချန်ဆီလန်နိုင်ငံကကိုငင်းချန်ကိုဟိုအချိန်ပေးကြပါလေကိုငင်းချန်ကတက်နေတယ်လားလုံရင်တူရှင်လေးကျွန်တော်တို့မြန်မာလေးပြောပြလို့
ပြောပါမယ်ခင်ဗျအခုပြောပါပြီစစ်ကကထုတ်ပြနေတာသမရညွန်ကြကြအတိုင်းအတိုင်းပဲပေါ့နော်ကချင်တိုင်းရင်းသားတွေနိုင်ငံတကာပေါင်းစုံမှာဗမာပြည်သူလူထုအကုန်လုံးကပါအစိုးရကိုပြောထားတယ်စစ်တပ်ကိုမနိုင်ဘူးဆိုလို့ရှိရင် ICC ကိုလွှဲပေးလိုက်အခုကအစိုးရကကာကွယ်နေတဲ့အတွက်အဓိကကတော့နိုင်ငံတော်အတိုင်းအမြန်ပုံကိုနဲ့ဒီဥစ္စာမှာပေါ့တမရမှာပဲတာဝန်ရှိပါတယ်။ကျန်တဲ့တိုင်းရင်းသားတွေမှာတာဝန်ရှိဘူး။တိုင်းရင်းသားတွေကလာတိုက်နေတာမဟုတ်လို့ပါ။ကျေးဇူးများအစ်တင်ပါတယ
်။ဟုတ်ကဲ့ကိုကြီးကကျေးဇူးတင်ပါတယ်ခင်ဗျာ။အခုလိုလုံရင်တူရှင်ပြောပေးတာ။ကျွန်တော်ဒေါ်စုဇန်နာလလဆိုးလည်းအလဲပေးချင်ပါတယ်။ဒီမိကုန်းဒီစိတ်မိကုန်းမှာပဲအာဘယ်သူမှတာဝန်ရှိတယ်လို့မြင်မှာမြင်မိပါလေခင်ဗျာ။အဓိကတာဝန်ရှိဆုံးကတော့ဒေါ်စုဇန်နာလဆိုးမိရတာကတော့လက်ရှိအာဏာရပါတီမှာပါဝင်နေတဲ့ဒီအမျိုးသားလွတ်တော်ကိုယ်စားလှယ်တူဖြစ်နေတော့ဆ iam မအနေနဲ့ဆ iam မအနေနဲ့အတိုင်းပဲပြောပြချင်ပါလေ
။ဟုတ်ကဲ့။အဲဆ iam ကရောဒီဟာကိုအဲကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ပေါ့နော်တကယ်ချူထားတဲ့နိုင်ငံတကာစာချုပ်ပေါ်မှာပဲလူကြည့်ပြောပြချင်ပါလေ။မြန
ြန်မာနိုင်ငံကစီတော်ပေါ့နော်မြေတီးယာဆိုပေါ်မှာမြေမျိုးစုံနဲ့ခေတ်ကဆက်ဆံမှုမှာပတ်ပြောက်ရေးစာချုပ်ဆိုတာ1960ခုမှာလက်မှတ်ရေးထိုးထားပါတယ်အဲ့ဒါလီရဲ့ဘွန်ဖြစ်ပါတယ်အခုလက်မှတ်ရေးထိုးတာလည်းအနည်းငယ်ချေကျော်ခဲ့ပါပြီပေါ့နော်ကျော်စပီယလက်မှတ်ရေးထိုးတဲ့ကယနေ့ချက်ချီပေါ့နော်အကောင့်ထဲပေါ်ဆောင်ရွက်မှုကလည်းအားနည်းနေပါတယ်အစီတော်နဲ့မှဆက်ဆက်ပြီးတော့ UNHCR 1325ပေါ့နော်အမျိုးသမီးနဲ့နိုင်ငံရေးလုံခြုံရေးဆိုရဲဒါကုလသမဂ္ဂရဲ့သဘောဟိုတာပေါ့နော်ဆုံးဖြတ်ချက်ပေါ့နော်အမှန်6325ပေါ့အဲ့တော့တတိယလက်ဆောင်မှာထုတ်ပြန်ခဲ့ပါတယ်အဲ့ဒါကတော့ဟိုတော့ဟိုစာပေါ့နော်ဒီ member အနေနဲ့အလုံးလိုက်နာဖြင့်သုံးရမှာဖြစ်ပါတယ်အဲ့တော့ဒီဒါဒီဟိုတဘောတူညီချက်တွေကိုအကောင့်ထဲပေါ်အားမှာတော့အစိုးရရဲ့တာဝန်ဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒါကလက်ရှိအကျမအဲ့ဒါ
1325ဆိုတာကအဓိကဒီတတိယချက်ဖြစ်
ဒီနေနဲ့ညမှာအမျိုးသမီးတွေရဲ့လုံခြုံရေးပေါ့နော်ဟုတ်ကဲ့ဆရာအဲ့ဒါလက်ရှိမှာကျွန်တော်သိခင်တာလက်ရှိမှာအဲ့ဒါကို
အမျိုးသမီးတွေရဲ့လုံခြုံရေးအဲ့ဒါကြီးကတော့ဒီစစ်တပ်ချက်ပေါ့နော်စစ်တပ်လက်ချက်လုံးမှာတာဝန်ရှိပါတ
ယ်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆရာမကျေးဇူးတင်ပါတယ်အဲ့တော့နောက်ဆုံးဥက္ကမမျိုးကျွန်တော်စက္ကန့်20လောက်ကြာနေအချိန်လေးမှာအဲ့ဒီမေးခွန်းကိုပဲဖြေစီချင်ပါတယ်ဘယ်သူမှတာဝန်ရှိပါတယ်ခင်ဗျအ
ဓိကတော့ဗျာတတ်မလို့ပေါ့ဗျာအမရောစစ်တိုက်ပြီလို့သူဖြစ်နေရောဗျာတင်းသားကဘယ်နေရာသို့တိုက်တာလည်းမရှိဘူးသူတို့တိုက်လို့ကတိုက်ရတာသူတို့ကလုံနေတာနောက်ညီညာရေးဆွေးနွေးပွဲကြီးတိုက်တယ်ပေါ့ဗျာစစ်တပ်ပြည်လုံးကြီးက21ပြည်လုံးကြီးကဆွေးနွေးပွဲကြီးမှာအကျိုးဖြစ်နိုင်လို့ရှိရင်ကျွန်တော်တောင်းဆိုချင်တာ6လဖြစ်ပြီးတနည်းဖြစ်ပြီးအဖြစ်ခံရစိမ်းမှဆွေးနွေးကြပေါ့ဥမာဆွေးနွေးနဲ့တိုက်လိုက်ဆိုတော့ဒါလည်းတိတ်ပြန်မရှိဘူ
းဟုတ်ကဲ့ဟုတ်ကဲ့
ပြည်လုံးကြီးကညီရယ်တင်းသားပွဲဖြစ်နေတယ်ဟု
တ်ကဲ့နောက်ပြီး
တော့မှဒေါ်သွဲဘူးပြောလို့ကျွန်တော်အစိုးရရဲ့ပြောတယ်အစိုးရကစားပြီးတယ်တရားအောင်ဆိုတာကျွန်တော်ကအားပေးရမှာမဟုတ်ပဲသူကသူ့လုပ်ခဲ့ဥစ္စာပဲ
ဟုတ်ကဲ့
တက်ပါတီကသူကြီးဆိုတော့ကျွန်တော်သိမ့်ပြောချင်ဘူးဗျာ
ဟုတ်ကဲ့ဟုတ်ကဲ
့တကယ်ကြရင်တိုက်ပြီးအတွက်တကယ်ဘုံစားစုကြီးနဲ့ဘုကြောင့်စားတီတော်သားနဲ့တတ်မတော်ကြီးနဲ့ပူးပေါင်းပြီးတော့မှနိုင်ငံအချို့အတွက်တည်ဖို့ကြမယ်ဆိုတော့အပေါင်းဆုံးလို့ကျွန်တော်ညီပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဥက္ကမဝန်ကြီးကျေးဇူးအများကြီးပါခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့သူတွေအားလုံးအထူးပဲကျေးဇူးတင်ပါခင်ဗျာကျွန်တော်တို့အချိန်ကတော့လောက်ပဲရတဲ့အတွက်နောက်ပတ်မှာပြန်ပြီးတော့ဆုံကြပါအောင်လို့